အီဘိုလာရောဂါကုသရမှာအသုံးပြုတဲ့ဆေးတမျိုးကကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုကုသနိုင်မလားဆိုတာကိုတရုတ်အစိုးရနဲ့ပူးပေါင်းပြီးစမ်းသပ်ဆစ်ဆင်းနေတယ်လို့အမေရိကန်နိုင်ငံကဇီဝနည်းပညာဆိုင်ရာ Gilead Science Company ကပြောပါတယ်။မေလမှာအဖြေသိရဖို့မျှော်လင့်ထားတယ်လို့လည်းအဲ့ဒီကုမ္ပဏီကပြောပါတယ်။အီဘိုလာရောဂါနဲ့တခြားရောဂါတမျိုးကုသရေးအတွက် Remdesivir ဆေးကိုတည်ထောင်ထုတ်လုပ်ခဲ့တဲ့ Gilead Sciences Company အနေနဲ့စမ်းသပ်ဆစ်ကူကနှစ်ခါမှကူးစက်လူနာတွေကိုစတင်စမ်းသပ်ကုသနေပြီလို့ VOA ကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကုသရေးအလားအလာရှိတဲ့စီအဖြစ်ဒီရမ်ဒီစီဗီယာဆေးကိုလူနာတွေအနေနဲ့ကင်းမကင်းနဲ့ထိရောက်မှုရှိမရှိသိရှိဖို့စမ်းသပ်နေတာလည်းဖြစ်ပါတယ်အခုလိုဆေးစမ်းသပ်နေတာကိုတရုတ်နိုင်ငံပိုင်သတင်းထတာတွေနဲ့သတင်းစာမျက်နှာဖုံးမှာသတင်းစာတွေရဲ့မျက်နှာဖုံးမှာအခြေအဝယ်ရေးသားဖော်ပြကြပြီးနွေ့နွေ့ထွေးထွေးကြိုဆိုကြပါတယ်ဆရာထက်တန်နေတဲ့တရုတ်နိုင်ငံသားတချို့ကစကရက်တန်၄ရက်ပါဝင်တဲ့ရမ်ဒီစီဗီယာကိုတရုတ်စကားနဲ့ရမ်မင်ဒီစီ1ပြည်သူတွေရဲ့မျှော်လင့်ချက်လို့အတိတ်ပဲရတဲ့စကားလုံးနဲ့တင်စားပြောဆိုနေကြပါတယ်သိပ္ပံနည်းအရလည်းဒီဆေးကမျှော်လင့်ချက်ရှိနေတာပါဇန်နဝါရီလအတွင်းကကိုရိုနာဗိုင်းရပ်စ်ရောဂါတဲ့အမေရိကန်တူအပါအဝင်ဒီဆေးကြောင့်24တိုင်အတွင်းမြန်မာစံစံနလန်ထသက်တာတော်တာတွေရှိခဲ့ပါတယ်ဒီရမ်ဒီစီဗီယာဆေးနဲ့မကုသခင်မှာအဲ့ဒီအမေရိကန်လူနာရဲ့အခြေအနေကအတော်ဆိုးရွားခဲ့တယ်လို့ဆိုပါတယ်ခင်ဗျ